ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားပြီးတဲ့နောက်မှာတတိယမြောက်ချားလ်စ်ဘင်ကိုဒီကနေ့လန်ဒန်မြို့ကစိန့်ဂျိမ်းစ်နန်းတော်မှာအခမ်းအနားနဲ့တရားဝင်တင်မြှောက်လိုက်ပါတယ
် Draft of an order in council authorizing your majesty's declaration to be made public
approved
ဘုရင်မကြီးအဲလစ်ဘက်ကျတဲ့ရင်းဒီကွယ်လွန်ခြင်းကလေးကတားတော်အင်ရှစ်ဆန်ချားလ်စ်မင်းသားဟာအလိုအလျောက်ဘင်းဖြစ်လာခဲ့တာဖြစ်ပြီးတတိယမြောက်ချားလ်စ်ဘင်းဖြစ်လာတာပါဒီကနေ့အခမ်းအနားကတော့ထုံးတန်းဆင်လာအတိုင်းဘင်းဖြစ်တဲ့တင်ဝင်တင်မြှောက်ပေးရတဲ့ကောင်းစီရဲ့ရှေ့မောက်မှာအတီးပြုတ်လိုက်တာဖြစ်ပြီးတော့တားဖြစ်သူဝီလျံချင်ရော်ကမလီယာနဲ့ဝန်ကြီးချုပ်လစ်ထရပ်စ်တို့နဲ့အတူလက်မှတ်ရေးထိုးခံယူလိုက်တာဖြစ်ပါတယ်ဒီစနေနေ့နန်းတက်ပွဲအခမ်းအနားကိုပထမဆုံးအကြိမ်ဖြစ်တဲ့အများပြည်သူကိုရုပ်တံကနေထုတ်လွှင့်ပြသပါတယ်တတိယမြောက်ချားလ်စ်ဘင်းရဲ့နန်းတက်ပွဲအတွက်တော်ဝင်ဂုဏ်ပြုတက်ဖွဲ့ကလန်ဒန်မျှော်စင်းကနေတနက်62ချက်ပြစ်ပေါက်ပြီးဂုဏ်ပြုလိုက်ပါတယ
်
ဘရင်ဖြစ်တဲ့ပရမဆုံးအချိန်ပြည်သူကိုပြောကြခဲ့တဲ့တောက်ကြံနဲ့မင်းကွန်းမှာတော့ကွယ်လွန်သူမိခင်ကြီးအဲလစ်ဘက်ဘင်မာကြီးကိုချစ်တော်မိခင်လို့ခေါ်ပြီးတော့ချားလ်စ်ဘရင်ကဂါရဝပြုခဲ့တာဖြစ်ပါတယ်။တက်တော့96နှစ်မှာကွယ်လွန်ခဲ့တဲ့ဘင်မာကြီးအဲလစ်ဘက်ဟာနန်းသက်အနှစ်80အုပ်ချုပ်ခဲ့တဲ့အတွက်ချားလ်စ်မင်းသားဟာအသက်83နှစ်အရောက်မှထီးနန်းဆက်ခံရတဲ့အသက်အကြီးဆုံးနန်းတက်သူလည်းဖြစ်ပါတယ်။သူဟာဝန်ကြီးချုပ်တာဝန်ထမ်းဆောင်တာ3ရက်ပဲရှိသေးတဲ့ဝန်ကြီးချုပ်လစ်ထရပ်စ်နဲ့သူတောက်ကြံနဲ့ကဘတ်ကင်ဟမ်နန်းတော်ရှိမှာပထမဆုံးအကြိမ်ဖြစ်တဲ့လူလူနဲ့တွေ့ဆုံခဲ့တာပါ။